ရှေလုကာဧဝံဂေလိကျမ်းအခန်းကြီး21အခန်းငယ်29မှာလူသားသည်ကြီးစွာသောဘုံတကူအာလူဘော်တော်နှင့်မိုးတိမ်အတွင်းမှကြွလာတော်မူသည်ကိုသူတို့မြင်ကြရလိမ့်မည်လို့ယေရှုဖျားရှင်ကသူ့ရဲ့ဒုတိယအချိန်ကြွလာတော်မူခြင်းအကြောင်းကိုကြိုတင်၍မိန့်တော်မူပါတယ်။ကြွလာမဲ့သူကလူသားဖြစ်တယ်။ယေရှုကိုယ်တော်ကမိမိကိုယ်ကိုမိမိလူသားလို့ကြွေးကြော်တော်မူတယ်ဤပြည့်စုံသောလူသားအဖြစ်နဲ့လူအဖြစ်ကိုယူတယ်။ဘုရားသခင်ဤတပါတီသောသားတော်ဖြစ်တော်မူတယ်။ထိုနေ့ရမှာကိုတော်ရှင်သည်အဘယ်သူဖြစ်တယ်ဆိုတာယုံမှားတန်တရားရှိကြတော့မှမဟုတ်ပါဘူး။ကိုတော်ရှင်ပထမအချိန်ကြွလာတော်မူပြီးလောကမှာရှိစဉ်အခါယုံကြည်သောသူတို့သာကိုတော်ရှင်ကိုလက်ခံခဲ့ကြပါတယ်။ကိုတော်ရှင်ကြွလာတာကိုသူတို့မြင်ကြရမယ်။အာလုံသောအမြင်အာယုံအာလုံသောလူတို့သည်ကိုတော်ရှင်တပံကြွလာတော်မူခြင်းကိုမြင်ကြရမယ်လို့မိန့်တော်မူပါတယ်။ကြီးစွာသောဘုံတကူအာနုဘော်နှင့်မိုးတိမ်အတွင်းမှကြွလာမယ်။တမန်တော်ဝိတ္ထုအခန်းကြီး1အခန်းငယ်6မှ17မှာယေရှုခရစ်တော်ကောင်းကင်ဘုံသို့ပင့်ဆောင်ခြင်းခံရတော်မူပြီးမိုးတိမ်တခုသည်ကိုတော်ကိုသူတို့ရဲ့မြင်ကွင်းထဲမှထုတ်ဆောင်သွားတယ်။ဖြူစင်တဲ့ဝိယုံကိုဝတ်ထားတဲ့လူနှစ်ဦးကဂါလိလိယလူတို့သင်တို့သည်အဘဲကြောင့်ကောင်းကင်သို့မျောကြည့်လျက်ရပ်နေကြသည်။သင်တို့ထံမှကောင်းကင်သို့ပင့်ဆောင်ခြင်းခံရသောယေရှုသည်ကောင်းကင်သို့တက်ကြွတော်မူသည်ကိုသင်တို့မြင်ခဲ့ကြသည့်အတိုင်းထိုနည်းတူပြန်လည်ကြွလာတော်မူလိမ့်မည်လို့ဓမ္မန်တော်တို့အားပြောပါတယ်။ကိုတော်သည်ကောင်းကင်သို့တက်ကြွတော်မူသည့်အတိုင်းပြန်လဲကြွလာလိမ့်မယ်။ဒီလိုအလုံးကိုဖျားသခင်ကောင်းကြီးပေးပါစေ။